အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ MCA အပြည့်ရဲ့စာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ကတရုတ်နိုင်ငံမှာတွေ့ဆုံကြပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ရေးအတွက်ဆွေးနွေးခဲ့ပေမဲ့လို့အခုအချိန်ထိကတော့ညှိနှိုင်းနေရဆဲရှိပါသေးတယ်။တစ်ချိန်တည်းမှာပဲအစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားရခိုင်ဒေသနဲ့ရှမ်းမြောက်ဒေသတွေမှာတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောင်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ငင်းချင်းကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ဖြစ်တဲ့ KNLA ခေါ်တအန်းပလောင်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့အကြားနောက်ဆုံးတွေ့ဆုံခဲ့တာအခုဆိုရင်တလားပြည့်မြောက်ခဲ့ပြီဖြစ်ပါတယ်ဒီနောက်ဆုံးတွေ့ဆုံချိန်ကငင်းချင်းလုပ်ငန်းစဉ်မှာမြောက်ပိုင်းမဟာမိတ်၃ဖွဲ့ပါဝင်ရင်းနဲ့ပတ်သက်ပြီးသဘောထားကြေညာချက်တစ်စောင်ထုတ်ပြန်ဖို့သဘောတူခဲ့ကြပါတယ်ဒီကြေညာချက်ထုတ်ပြန်ရေးဟာစကလုံးညီနိုင်နေစေဖြစ်ကြောင်းတအန်းတပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူတအကျော်ကပြောပါတယ
်ဒီသဘောတူညီမှုအရဖို့အရင်အစီအစဉ်ရပ်စတဲ့တဲ့အဲ့မှာကျွန်တော်ဆွေးနွေးမှုဒီလိုပဲဆွေးနွေးမှုဒီလိုမှာဒီတထုတ်ပြန်ချက်တွေကောင်ထုတ်ဖို့ဆိုမှာအဲ့မှာစကလုံးညာအဲ့မှာကျွန်တော်ရက်သွားတာပေါ့နော်အခုလည်းကျွန်တော်ထပ်မကြည့်ဆုံးလဲတွေးဆုံးလဲရှိတော့အဲ့ဒီညီနာချက်ကကျွန်မီအပါလာခဲ့အဲ့မှာစကလုံးကပြန်ညီနိုင်နေတော့ရှိ
2016ခုနှစ်ဩဂုတ်လမှာဆွေးနွေးစဉ်ကအစိုးရကလက်နက်ကင်လမ်းစဉ်ကိုအပီးတိုင်ဆွတ်လွတ်ကြောင်းဖော်ပြဖို့တောင်းဆိုပြီးတိုင်းသားလက်နက်ကင်အဖွဲ့တွေဘက်ကလက်နက်ကင်ပြည်ပခါကိုအပီးတိုင်ချုပ်ငင်းလိုကြောင်းထုတ်ပြန်ဖို့ညှိနှိုင်းခဲ့ရမှာပြည်လည်းမှုမရခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့ဒီလိုညှိနှိုင်းနေစဉ်ကာလအတွင်းမှာတအန်းပလောင် AA နဲ့အစိုးရတပ်အကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်အစိုးရတက်မတော်နဲ့တန်းတက်ဖွဲ့ကြတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဗိုလ်မှူးတပ်အိုက်ကျော်ကအခုလိုပြောပါတယ
်။ဒီကဒီတက်ပွဲကမြို့မန္တလေးနယ်ဘက်ကတော့ဝင်းဖတ်ကြီးကအနည်းငယ်ဖြစ်တယ်။ဒါကနိုင်ဝကျော်တန်းကြီးပါပါ။မင်းကတော့အဲ့တနေရာပဲဖြစ်တယ်။နှစ်ဆရှိရနေရောနှစ်ဆရှိရနေကတော့နံပါတ်ဒီမှာတနေရာဖြစ်တဲ့အမတ်တုံးသူတို့ပြောတဲ့အဝင်းဖတ်အနည်း
ဒီတိုက်ပွဲတွေအတွင်းမှာတအန်းတပ်ဖွဲ့ဘက်ကထိခိုက်ကြဆုံးတာမရှိကြောင်းနဲ့အစိုးရတပ်ဘက်ကတော့အခြေအနေမသိရကြောင်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားနေချိန်မှာပဲရခိုင်ပြည်နယ်ဘက်မှာလည်း AA ခေါ်ရခိုင်တပ်ဖွဲ့နဲ့အစိုးရတပ်အကြားတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း AA တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်သူခါကပြောပါတယ်။
တိုက်ပွဲကတော့ဒီမနေ့ကဒီ29ရက်နေ့မှာတိုက်ပွဲကဒီဘူးတိအောင်မြို့နယ်ထဲမှာဖြစ်တဲ့ကြအဲ့ဒီဘူဒီရောင်မြို့နယ်ရဲ့အထက်ပိုင်းဒီနဟန်းရွာနဲ့ဒီဝနေယုံကြားမှာအဲ့ဒီမှာတိုက်ပွဲကမနေ့7နာရီ40ကနေစပြီးတော့ဖြစ်တာညနေ9နာရီခန့်ဖြစ်တယ်ဗျဒီဗမာတပ်မတော်ဖက်ကနေကျွန်တော်တို့ဒီသခိုင်းတပ်မတော်အခြေစုထားတဲ့ဒေသတွေကိုတော့သူတို့အင်အားအလုံးရင်းနဲ့နေပြီးတော့မှဒီဆိုးစစ်ရှင်တာဗျတော်တော်အဲ့ဒီမှာတိုက်ပွဲကတော်တော်ပြင်းပြင်းထန်ထန်ဖြစ်တယ်
ဒီတိုက်ပွဲမှာအစိုးရတပ်မတော်ဘက်ကအထူးအခိုက်အကျဆုံးရှိသလို AA ဘက်မှာလည်းထိခိုက်ဒဏ်ရာရတာတွေရှိခဲ့ကြောင်းနဲ့နောက်ဆုံးဖြစ်တဲ့တိုက်ပွဲကတော့ဒီလ22ရက်နေ့ကဖြစ်ပွားခဲ့ကြောင်းပြောပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်၃ဖွဲ့ဟာအော်တိုဘာလကုံကတရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံဆွေးနွေးစဉ်နောက်တစ်ကြိမ်ထပ်မံဆွေးနွေးဖို့ကိုသဘောတူထားကြပါတယ်။ဒါပေမဲ့ဘယ်နှစ်ဘယ်ချိန်မှာတွေ့ဆုံမယ်ဆိုတာကိုသတ်မှတ်ထားတာမရှိသလိုဒီအပိုင်းထိလည်းကန့်လန့်တာမျိုးမရှိသေးပါဘူးလက်ရှိမြောက်ပိုင်းအဖွဲ့တွေနဲ့ညှိနှိုင်းနေတဲ့အခြေအနေကိုမေးမြန်းနိုင်ဖို့ငြိမ်းချမ်းရေးကော်မရှင်ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတချိန်တည်းမှာတော့အစိုးရနဲ့အပြည့်အစုံချုပ် MCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာပြည်တော်စုကခွဲမထွက်ရေးနဲ့တက်မတော်တခုတည်းဖြစ်ရေးဆိုတဲ့ကိစ္စရပ်တွေကိုညှိနှိုင်းနေပြီးနောက်တစ်ကြိမ်ကျင်းပမဲ့21ရာစုပင်လုံအစည်းအဝေးဟာမူလသဘောတူထားတဲ့အတိုင်းဒီနှစ်အတွင်းမှာကျင်းပနိုင်ဖို့အလားအလာနှဲပါနေပါတယ်
ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်